မြန်မာနိုင်ငံကလူဦးရေတကောင်စင်းကောက်ယူမှုလုပ်ငန်းစဉ်ဟာမြန်မာတမိုင်းတလျှောက်တခါမှလူစင်ရေးမကောက်ခံခဲ့ရတဲ့နေရာတွေမှာပါကောက်ခံရရှိခဲ့ပြီးတော့ဒါဟာထင်ရှားတဲ့အောင်မြင်မှုဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကသတင်းတောက်တွေကိုဒီကနေ့ပြောလိုက်ပါတယ်ရိုဟင်ဂျာကိစ္စမှာတော့နိုင်ငံတကာစံနှုန်းစင်တာထက်ပြည်တွင်းလုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားကိုထက်သွင်းစဉ်းစားခဲ့ရတယ်လို့သူကဆိုပါတယ်ရန်ကုန်ရုံးခွဲကနေ VOA ဝိုင်းတော်သားကိုသားညူပြောပြမှာပါရှင်
မတ်လ30ရက်နေ့ကနေပြီးတော့ April 10ရက်နေ့ထိလုပ်ခဲ့တဲ့လူရည်သကောင်စင်းကောက်ခံမှုလုပ်ငန်းစဉ်မှာကချင်နဲ့ရခိုင်ပြည်နယ်အတွင်းဒေသတွေကလွဲပြီးတော့ကြံဒေသအားလုံးမှာချေချောမှုဝင်ရှိခဲ့ပြီးတော့မြန်မာတမိုင်းတလျှောက်အခုလောက်ပြည့်ပြည့်စုံစုံလူရည်စင်းကောက်ခံမှုမလုပ်နိုင်ခဲ့ဘူးဆိုပြီးတော့ပြည်တော်စုဝန်ကြီးဦးခင်ကြီးကဒီရန်ကုန်တိုင်းလွှတ်တော်မှာသတင်းအောက်ချုပ်ကိုပြောဆိုခဲ့တာပါသကောင်စင်းကောက်ခံမှုလုပ်ငန်းမှာအဆင့်၄ဆင့်သတ်မှတ်ထားပြီးတော့ကြိုတင်ပြင်ဆင်တဲ့အပိုင်းကို၃နှစ်နီးပါးအချိန်ယူခဲ့ရတယ်လို့ဆိုပါတယ်။ဒုတိယအဆင့်ဖြစ်တဲ့မြေပြင်ကောက်ခံမှုကိုတော့မနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်။ဒီကနေတတိယအဆင့်ဒီအချက်လက်တွေစီစဉ်မှုနဲ့နောက်ဆုံးအဆင့်တည်ယဝင်ထုတ်ပြန်မှုတွေကိုလုပ်သွားရမှာဖြစ်ပါတယ်။မြေပြင်ကောက်ခံမှုကိုမနေ့ကပြည့်ပြတ်တဲ့ဆိုပေမဲ့တချို့ဒေသတွေအတွက်နောက်ထပ်အချိန်သတင်း၈ပတ်လောက်တိုးမြှင့်ထားရတယ်လို့ဦးခင်ကပြောပါတယ
်။ဒါကကျွန်တော်ပထမအဆင့်ပြီးစီးတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ငန်းဟာဒီကောက်ခံလို့ကောက်ခံနေစေဟာတွေရှိတယ်အချို့ပြန်လည်ပြီးဆန်းစစ်ပေးရမယ့်ဟာတွေရှိတယ်အဲ့ဒါတွေကဒီကာလနေစားပြီးနောက်တက်ရတရ6ပတ်10ပတ်ပေါ့မေလာကုန်ဒီအကျိုးဝင်တာဖြစ်တဲ့အတွက်ကြောင့်အချို့ပြင်ပြီးနေအချို့နေရာလေးတွေတချင်ပြင်းနေအချို့နေရာလေးတွေမှာကောက်ခံနေစေဖြစ်တာ
ဒီခိုင်ပြည်နယ်အတွင်းမှာတော့ဒီလူမျိုးနေရာရိုဟင်ဂျာဆိုပြီးတော့အမည်စင်းသွင်းမယ်ဆိုလို့ရှိရင်ဒီကောင်စင်းကောက်ခံမှုမလုပ်ဖို့ဒီအစိုးရညွှန်ကြားချက်ကြောင့်နိုင်ငံတကာမှာတော့ဝေဖန်မှုတွေရှိခဲ့ပါတယ်ဥက္ကင်ကတော့ဒါဟာပြည်တွင်းလုံခြုံရေးနဲ့အမျိုးသားချိုးစည်းပွားကိုထက်သွက်ပြီးတော့အခုလိုမျိုးဆုံးဖြတ်ဆောင်ရတာဖြစ်ပြီးနိုင်ငံတကာစံနှုန်းကိုဖောက်ဖျက်ခြင်းရှိဘူးဆိုပြီးတော့ညင်းပါတယ
်။အဲဒီရိုဟင်ဂျာဆိုတဲ့တပ်တနာကြောင့်တိုင်းပြည်မှာလူပေါင်း190,000ကျော်တည်ခဲ့ရတယ်။အကုန်လုံးကျွန်တော်တို့ဒါပေါင်းများစွာရခဲ့တယ်။အိမ်ပေါင်း8,000ကျော်လောက်မိလောင်တည်ရှိခဲ့တယ်။လူပေါင်း300,000ကျော်လောက်ပို့မဲ့အိမ်ပဲဖြစ်ရတယ်။ဟုတ်လား။အဲ့တော့ဒီဟာနိုင်ငံတကာစံနှုန်းကြီးရနော်ဒီဒီဥစ္စာကိုပြောတဲ့ဥစ္စာကိုရေးရမယ်အဲ့စကားကိုရေးလိုက်ရင်အမျိုးသားအကျိုးစီးပွားဘာဖြစ်သွားမလဲလူတွေထပ်ပြီးတော့တည်တာတည်ကြည့်ကုန်မယ်နော်မိတွေထပ်ပြီးတော့နောက်ကုန်မယ်အဲ့ဒီခါမှာတို့ကဘယ်ဟာကိုရွေးရမလဲအဲ့တော့တစ်ဖက်ကလည်းနိုင်ငံတကာစံချိန်စံညွန်းဆိုတဲ့အပိုင်းနဲ့တစ်ဖက်ကလည်းတိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားဆိုတဲ့အပိုင်းကိုရွေးရတဲ့အပိုင်းတွေရှိတယ်အဲ့တော့နိုင်ငံတကာစံချိန်စံညွန်းကိုကျွန်တော်တို့ကချိုးပေါက်ခဲ့တာမဟုတ်ပါဘူးနော်နိုင်ငံတကာစံချိန်စံညွန်းကိုတိုင်းပြည်ရဲ့ဆုံးရှုံးသွားတော့မယ်နော်အသက်အိုးရင်စီးတယ်နှစ်ဖက်လူဖွဲ့စီးတခုလုံးနော်ပြက်လူပြက်စီးဖြစ်သွားတော့မယ်ကိစ္စတွေအချုပ်ချာအနာပိုက်ဆိုးမှုလွတ်ကင်းသွားတော့မယ်ကိစ္စတွေဒီချိန်တွေမှာနိုင်ရှင်ပြီးတော့မှကျွန်တော်မျှတဆိုစီမံဆောင်ရွက်နေရတာဖြစ်ပါတယ
်အခုဒီလူရည်စီးရဲကောက်ယူမှုအချိန်တိုးထားတဲ့သတင်းရှစ်ပတ်အတွင်းမှာပဲအခုလိုအတိုင်းပဲရိုဟင်ဂျာဆူပြီးတော့စီးရင်ပေးနေဦးမယ်ဆိုရင်တော့ခြံကြံဆူတဲ့စီးရင်ထဲမှာထည့်သွင်းရမှာဖြစ်တယ်လို့ဦးခင်ကပြောပါတယ်အခုဒီကောင်စီးရင်ကောက်ခံမှုဟာလည်းအခြားနိုင်ငံကြီးတွေနဲ့ရှင်တော်မှသူတို့အောင်မြင်မှုရတယ်ဆိုပြီးတော့ပြောပါတယ်
2010မှာအင်္ဂလန်မှာကောက်တာ78,000ကျော်ပဲရ။အမေရိကမှာ98,000ကျော်ပဲရ။တရားရကျော်လို့ရဆိုတော့ဘယ်နိုင်ငံမှမရှိဘူး။ကျွန်တော်တို့ကတော့ကျွန်တော်ကစဉ်းစားမရသေးလို့ပြောတာလေ။ကျွန်တော်တို့ဘယ်နိုင်ငံလို့ရဆိုတော့ကျွန်တော်တို့တော့များတယ်သဘောရှိပါလေ။အဲ့ကြကျွန်တော်အားရပါရခင်ဗျာပြေပေါ်ပါခင်ဗျာလို့ကြေညာပေးပါမယ်။ဘာခေါ့လဲဝန်သားကြပါနိုင်ငံသူနိုင်ငံသားလေး။ဆိုတော့တချို့နိုင်ငံတွေကပြောနေတယ်ကျွန်တော်တို့ပဲမရတော့သလိုမအောင်မြင်တော့သလို။အဲ့ဒီအင်္ဂလန်လိုနိုင်ငံမျိုးကြီးတောင်မှဒီဘုကစီနိုင်ငံမျိုး2010တည်းနဲ့နော်
အ
ဲ့ဒီက78,000ကျော်ပဲရပါတ
ယ်။ကချင်ပြည်နယ်အတွင်းမှာတော့ KIO ကချင်လက်နက်ကိုင်အဖွဲ့ကြီးကအချို့ဒေသတွေမှာသကောင်စင်းကောက်ခံမှုလက်မခံတာကြောင့်အခက်အခဲကြုံနေရတာပါ။ဒါကလည်းတက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းနေသလိုပဲတစ်ဖက်မှာညီညာရေးလုပ်ငန်းစဉ်ကိုလည်းထိခိုက်မှာစိုးရိမ်ရတယ်လို့ဦးခင်ကပြောပါတယ်။ကောက်ခံထားတဲ့စီးရင်တွေကိုတရားဝင်ထုတ်ပြန်ရမယ့်အပိုင်းမှာတော့နှစ်တန်ကြာအချိန်ယူရနိုင်တယ်လို့ဆိုပါတယ်။အခုဒီသကောင်စင်းကောက်ခံမှုကိုနိုင်ငံခြားကလေ့လာသူကိုယ်စားလှယ်20ကျော်လာရောက်ပြီးတော့လေ့လာခဲ့ပါတယ်။ဒီလိလာရေးအဖွဲ့တွေဟာလည်းဒီကနေ့မှာပဲ UNFPA ဒီကုလသမဂ္ဂလူရည်ရမုံငွေအဖွဲ့ရန်ကုန်ရုံးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့သိရပါပါတယ်ခင်ဗျာ။